ထိုင်းနိုင်ငံအင်ရှိမင်းသားရဲ့ကျင်းရတော်ဟာသူ့ရဲ့တော်ဝင်ပွဲတွေကိုဆွန့်လွတ်လိုက်ပါတယ်။ဒါဟာဂုံတိတ်ခါရှော့ကြပြီးသူ့အနေနဲ့နောင်တက်မဲ့ဘယင်မမဟုတ်တော့ဘူးဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်။မင်းသမီးတီရီရာစမီဘာကြောင့်အခုလိုလှုပ်ခတ်ရတယ်လဲဆိုတာမရှင်းလင်းပေမဲ့ပြီးခဲ့တဲ့လကသူ့ရဲ့ဆွေမျိုးတွေအကျင့်ပြတ်ခြားစားမှုနဲ့ဖမ်းဆီးခံခဲ့ရပြီးမှအခုလိုဖြစ်သွားရတာပါ။တောက်ကြနေနန်းတွင်းကထုတ်ဝေတဲ့တော်ဝင်ဂဇက်သတင်းမှာတော့ထိုင်းအင်ရှိမင်းသားဝီဇီယာလုံကုန်းရဲ့တတိယမြောက်ဇနီးကအခုလိုသူ့ရဲ့တော်ဝင်အဆောင်ရောင်တွေကိုပြန်အပ်ဖို့ခွင့်တောင်းခဲ့တယ်လို့အချင်းချုပ်ဖော်ပြပါတယ်။ဖော်ပြချက်မှာဘာအကြောင်းကြောင်းဆိုတာမပြောပေမဲ့အသက်89နှစ်ရှိပြီဖြစ်တဲ့ဘယင်ကြီးဘူမီဘောအဒူရာဂျက်ကတောင်းဆိုမှုကိုအတည်ပြုပေးခဲ့ပါတယ်။ထိုင်းနိုင်ငံရဲ့လာမန်ဂျက်စတီဥပဒေအရဘယင်စနစ်ကိုစော်ကားတဲ့သူတွေကိုထောင်ဒဏ်15နှစ်အထိပြစ်ဒဏ်ချနိုင်တဲ့အတွက်နိုင်ငံတကာနဲ့ဒေသတွင်သတင်းမီဒီယာတွေမှာဒီသတင်းအပေါ်မှာလွတ်လွတ်လပ်လပ်သတင်းရယူခွင့်ကိုပိတ်ပင်ထားတယ်လို့ဖြစ်နေပါတယ်ခင်ဗျာ။